ရခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌဖြစ်တာဝန်ယူပြီးနောက်ပထမဦးဆုံးအကြံပြည်နယ်ဒီရခိုင်ပြည်နယ်ကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဒီကနေ့မှာတော့ဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုခဲ့ပါတယ်။နေ့ရက်ကြာရခိုင်ပြည်နယ်ခီးစဉ်အဆုံးမသတ်ခင်မှာပဲစစ်တွေမြို့ပေါ်ကဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့တာဖြစ်ပါတယ်။အပြ ပြည်နယ်ခီးစဉ်အတွင်းပြည်နယ်အစိုးရတာဝန်ရှိသူတွေလူမှုအသိုင်းအဝိုင်းကပုဂ္ဂိုလ်တွေနဲ့တွေ့ဆုံခဲ့ပြီးနောက်တနေ့ဖြစ်တဲ့ဒီကနေ့မှာတော့ဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းကလူမှုအသိုင်းအဝိုင်းကြားဖြစ်ခဲ့တဲ့ပြိပက္ခတွေတန်ခံခဲ့ကြရတဲ့သူတွေနဲ့တွေ့ဆုံဖို့စစ်တွေမျိုးဘော်ကဒုက္ခသည်စခန်းတွေကိုတွားခဲ့တယ်လို့လည်းကုလသမဂ္ဂအထူးရေးမှူးချုပ်ဟောင်းရဲ့ခီးစဉ်မှာအတူလိုက်ပါသွားတဲ့အကြံပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်သူဦးဝေးလွန်ကဖွေရီကိုပြောပါတယ်။
မင်္ဂလာရက်ခွက်ပေါ့နော်စစ်တွေမျိုးပါရှိတယ်ပြိပက္ခတဲ့မှာပါမသွားတဲ့မွတ်စလင်ရက်ခွက်ကိုအရင်ဆုံးသွားပါတယ်ခင်ဗျာအဲဒီမှာသွားပြီးတော့ကျွန်တော်တို့ဒီရခိုင်ဗုဒ္ဓဘာသာဒုက္ခလည်းစခန်းမင်းကအဲဒီကိုကျွန်တော်တို့သွားပါတယ်ခင်ဗျာအဲဒီကနေပြီးတော့မှဒီမွတ်စလင်ဒုက္ခလည်းစခန်းပေါ့နော်ဟိုတက်ကြပြန်လို့ထင်ပါတယ်အဲဒီကိုကျွန်တော်တို့သွားပါတယ်ပြီးတော့တနအီကိုကျတော့လေးလေးဆင်းပြီးတော့နှစ်နာရီမှရန်ကုန်ပြန်ရောက်ပါတယ်
ညဉ့်ကျင်းနိုဘယ်ဆုရှင်တဦးလည်းဖြစ်တဲ့ကိုဖီအာနန်ရဲ့မနေ့တုန်းကရခိုင်ပြည်နယ်ခီးစဉ်မှာတော့ကန့်ကွက်ဆန္ဒပြမှုတွေလည်းကြုံခဲ့ရတာပါ။ရာနဲ့ချီတဲ့ဆန္ဒပြသူတွေဟာစစ်တွေမြို့မှာစုဝေးပြီးရခိုင်ပြည်နယ်အကြံပေးကော်မရှင်မှာပြည်ပကကျွမ်းကျင်သူတွေပါဝင်နေတာကိုကန့်ကွက်ခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲဒီကော်မရှင်အဖွဲ့ကိုပြည်တွင်းတက်သည့်ပညာရှင်တွေနဲ့သာပြန်လည်ဖွဲ့စည်းတင်တယ်ဆိုပြီးရခိုင်မျိုးသားပါတီကအရေးကြီးအဆိုကိုပြည်သူ့လွှတ်တော်မှာတင်သွင်းခဲ့ပါတယ်။ဒါပေမဲ့လို့ဒီကော်မရှင်ဟာမနေ့ကရခိုင်ပြည်နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့တယ်လို့ဒီကနေ့မှလည်းရခိုင်နဲ့မွ슬င်အတိုင်းအဝိုင်းဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တာပါမစ္စတာကိုဖီအာနန်နဲ့တွေ့ဆုံတဲ့အခါမှာတော့ဒုက္ခသည်တွေကသူတို့ကြုံတွေ့နေရတဲ့အခက်အခဲတွေကိုတင်ပြတောင်းဆိုတာရှိတယ်လို့ဦးဝေလွန်ကပြောပါတယ
်အရင်တုန်းကတော့ဖြစ်ရင်ဒီလိုမွ슬င်တွေနဲ့သူတို့ဒါသာသာနေခဲ့တယ်ပေါ့လေနောက်ပိုင်းမှာတော့ဖြစ်ရင်သူတို့အပြောအရာပေါ့နော်တစ်ဖက်နိုင်ငံကလူတွေရောက်လာတဲ့ပုံမှာပြဿနာတွေဖြစ်ရပါတယ်ဆိုတဲ့ကိစ္စပေါ့နော်အဲ့ဒီကိစ္စပြောလေဒီပုဂ္ဂဗာဒဒုက္ခနဲ့စခါတော့သူတို့အင်အားစီမံကိန်းနေနေအင်းဒီဝိုင်ပြဆောက်ပေးမယ်လားတော့မသိဘူးအဲ့လိုဆောက်နေတဲ့အတွက်ကြောင့်သူတို့ရိတ်ခါတဲ့ဘက်ကိုဖြတ်တောက်ရတော့ဖြတ်တောက်ခါရတော့မယ်ဆိုရယ်ဆိုရင်ဒီကိစ္စသူတို့အဲ့ဒါပြောတယ်ဗျာနော်နောက်ပြီးတော့သူတို့ရဲ့ဟိုဆောက်ဝဲနေရေးအတွက်ပေါ့လေစိတ်ရောလုံရုံနေပါကြီးလုံပြီးဖို့ပါဖို့အဲ့ဒီအဲ့ဒါလေးသူကပြောပါလေဒီမွတ်စလင်တွေဘက်ကကြားတဲ့အခါကျတော့သူတို့ဥပဒေရအကာအကွယ်မရဘူးဦးဒီမှာဘယ်လိုပြဆိုနေကြမှုသူတို့ကခွဲခြားဆက်ဆံနေရပါတယ်။ပညာရေးမှာ၊ကျန်းမာရေးမှာ၊လူ့ဘုံရေးမှာအဲ့ဒါလေးတွေကိုသူတို့တင်ပြကြပါတယ်။
ရခိုင်ကော်မရှင်အဖွဲ့ဟာဒီကနေ့နေ့လယ်ပိုင်းမှာပဲရန်ကုန်မြို့ကိုပြန်လည်ရောက်ရှိခဲ့ပါတယ်။မနေ့ပြန်စက်တင်ဘာလ10ရက်နေ့မှာတော့သမ္မတဦးထင်ကျော်နဲ့ကောဒီတက်မတော်ကကွေဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့လည်းတွေ့ဆုံမှုရှိတယ်လို့ဦးအေးလွန်ကဆိုပါတယ်။မစ္စတာကိုဘီယာနန်နဲ့အဖွဲ့ဝင်တွေဟာမနေ့ပြန်စက်တင်ဘာလ10ရက်နေ့မှာသူတို့ရဲ့ပထမဆုံးရခိုင်ပြည်နယ်ခီးစဉ်အတွင်းကြုံတွေ့ခဲ့ရတာတွေကိုရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတရက်ပြုလုပ်သွားဖို့ရှိပါတယ်။အကြံပေးကော်မရှင်အနေနဲ့ရခိုင်ပြည်နယ်မှာပြိပခတ်ကြိုတင်ကာကွယ်ရေးလူသားချင်းစာနာထောက်ထားမှုအကူအညီတွေပံ့ပိုးရေးပြန်လည်ရင်ကြားစေရည်နဲ့ဒီအခြေခံအဆောက်အုံတွေတိစောက်ပေးရေးပြည်နယ်ဖွံ့ဖြိုးတိုးတက်မှုမြင့်တင်ရေးစတဲ့ကဏ္ဍတွေအတွက်မြေပြင်အခြေအနေတွေကိုလေ့လာသုံးသပ်သွားမှာဖြစ်ပါတယ်ခင်ဗျာ။